ูตูมีซีเซ่กะจูซูวาเรคะนะ1989ခုနှစ်ဒီမိုကရေစီအရေးတော်ပုံကြီးပေါ်ပေါက်လာတဲ့ ABSDF ကျောင်းသားတက်မတော်မှာရခိုင်ဒေသဆိုင်ရာခေါင်းဆောင်တို့အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဦးခိုင်မြတ်ကျော်ဟာရခိုင်ပြည်သူတွေအတွက်တရေမှန်တွေဖော်ထုတ်တင်ပြနိုင်ရေးလိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့2001ခုနှစ်အရောက်မှာနေရင်းစရာလွတ်လပ်သောရခိုင်သတင်းဌာနကိုစတင်တည်ထောင်ခဲ့တာပါ
ကျွန်တော်က1988ခုပေါ်လေဒီမိုကရေစီရေးခင်းမှနေပြီးတော့ဒီဘင်္ဂလားဒေ့ရှ်ကိုထွက်လာတဲ့အကြောင်းသားလူငယ်တယောက်ဖြစ်ပါတယ်ကျွန်တော်1988ခုဒီစစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းမှာဒီကိုရောက်လာတာဖြစ်ပါတယ်အဲ့ဒီနောက်ပိုင်းမှာတော့ကျွန်တော် ABS ရဲ့မှာဘိုလုံးစမှုဆောင်ကော်မတီဒီကိုမိုဒီဇော်နဲ့တူထောက်ခံထမ်းဆောင်ခဲ့ပါတယ်ရခိုင်စစ်တေသတောင်ဝါခံဖြစ်တဲ့ကျွန်တော်တောင်ဝါထမ်းဆောင်ခဲ့ပါတယ်ကိုရောကိုတိုင်ရင်ပေါ့နော်ဘင်္ဂလားဒေ့ရှ်မှာမန်နေဇာမှာကျွန်တော်တောင်ဝါဖြစ်ပါတယ်နရင်းဇာတင်းဌာနကိုကျွန်တော်တို့ဒီ2000ခုနိုင်ဩဂတ်စ်မှာကျွန်တော်စပီးတည်ထောင်ခဲ့ပါတယ်တည်ထောင်ရတဲ့ရွေးချက်ကတော့ကျွန်တော်တို့တိုင်းပြည်ပေါ့နော်ဒီကအပြင်ကျွန်တော်နိုင်ငံမှာသတင်းလောလောဆယ်မရှိဘူးပြီးတော့ကျွန်တော်တို့နိုင်ငံမှာသတင်းမီဒီယာတွေကနေပြီးတော့ဆင်းသင်းကိုမရောက်ဘူးအဲ့ဒါလို့ဖြစ်နေတဲ့အပေါ်မှာကျွန်တော်တို့ကဒီသတင်းမီဒီယာတစ်ခုအနေနဲ့ဒီဒီအဓိကအဖြစ်တော့ရခိုင်ပြည်နယ်အတွက်နေပြီးတော့သတင်းဌာနတစ်ခုလိုအပ်တယ်အဲ့ဒီသတင်းဌာနနဲ့ပြည်သူတွေလိုအပ်ချက်ကိုဖြစ်စေပေးမယ်စွန့်ဆောင်ပေးမယ်ဆိုတော့ဒီရွှေတွေနဲ့နိုင်ငံသားသတင်းဌာနကိုကျွန်တော်တို့တောင်းခဲ့တာဖြစ်ပါတယ
်ဗုဒ္ဓဝင်ရခိုင်ရာဇဝင်တွေတဲကနေရင်းစရာဆိုတဲ့ထင်ရှားတဲ့နာမတစ်ခုကိုအစွဲပြုပြီးဒီသတင်းဌာနကိုနေရင်းစရာလို့နာမည်ပေးခဲ့တာဖြစ်ကြောင်းဥက္ကိမြကျော်ကရှင်းပြပါတယ်လွန်ခဲ့တဲ့စနစ်ကပေါ်ပေါက်လာခဲ့တဲ့နေရင်းစရာဟာဒီကနေ့မှတော့ပြည်တွင်းကရခိုင်ပြည်သူတွေအတွက်တည်းမကတော့ပါဘူးနိုင်ငံတကာရောက်ရခိုင်လူမျိုးတွေအတွက်ပါအားထားရဖြစ်နေပါပြီ
နေရင်းစရာဆိုတာကတော့ကျွန်တော်တို့အတိတ်ပင်တစ်ခုကိုကြားပါတယ်တခုကတော့ကျွန်တော်တို့ရခိုင်ချေအောင်ပေါ့နော်ဒီမြို့ပြနိုင်ငံတွေဖြစ်မှာနေရင်းစရာတောင်ကုန်လောင်းကျပ်ဆိုပြီးတော့ရရှိပါတယ်အဲ့ဒီနေရင်းစရာမြို့ပြနိုင်ငံဆိုတော့ဒီအဒီခမဲရာဇူးတော့မှာပေါ်ပေါက်ခဲ့ပါတယ်အဲ့ဒီမှာမျိုးကိုကျွန်တော်တို့ကြည့်ပါရဲနောက်တစ်ခုကတော့ကျွန်တော်တို့ဒီအိန္ဒိယနိုင်ငံဗုဒ္ဓဂါယာမှာဒီဘုရားပွင့်တဲ့ဒေသလေးအဲ့ဒီမှာဘုရားကဒီရွှေကလားတွေကိုမြို့တဲ့ဒီမရင်းဂျာမြို့ဆိုတာရှိပါတယ်ဘုရားဖြစ်တဲ့ဆိုပြီးတော့သူကနေပြီးတော့ကျွမ်းွားတဲ့မရင်းဂျာမြို့ဆိုတာရှိပါတယ်အဲ့ဒီကုကိုအဆွေပြုပြီးတော့ကျွန်တော်တို့ဒီမရင်းဂျာဆိုတာကိုကျွန်တော်တို့နာမည်မြစ်တာဖြစ်ပါတယ်အဓိကအရှင်တော်ညင်ချမ်းရဲပေါ့နော်ဒီညင်ချမ်းရဲနဲ့နေပြီးတော့လူသားတွေအလုံးဖွံ့ဖြိုးတိုးတက်ရေးအတွက်နေပြီးတော့ကျွန်တော်တို့ရည်ရွယ်ပြီးတော့အဲ့ဒီနာမည်ကိုယူတာဖြစ်ပါတယ
်
အဓိကတော့ကျွန်တော်တို့ရခိုင်ပြည်နယ်မှာနေပြီးတော့ရန်ဂျာဆိုတာကပထမဆုံးတည်ထောင်တဲ့တရင်ဌာနဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းမှာလူမသိသူမသိဖြစ်နေတဲ့တရင်တွေပေါ့နော်။အဓိကအဖြစ်လူခွင့်ရရှိပွားမှုနဲ့လေမြေစင်းသက်ခံရတာတွေပြီးတော့ဘာနာပိုင်တွေကနိုင်ချက်စီးနင်းလုပ်တာတွေပြီးတော့ဒီတဘာဝပတ်ဝန်းကျင်နဲ့ပတ်သက်ပြီးတက်စီစုံစုံမှုတွေပေါ့နော်။ပြီးတော့ဒီရခိုင်ပြည်နယ်ရဲ့ပညာရေးလူမှုရေးစီးပွားရေးဒီနေ့ကျနေတဲ့အကြောင်းအရာတွေပေါ့နော်။အဲ့ဒါတွေကိုအဓိကအဖြစ် focus လုပ်ပြီးတော့ကျွန်တော်တို့ဒီနိုင်ငံတကာသိအောင်အင်္ဂလိပ်လိုလည်းကျွန်တော်တို့ထုတ်ဝေပါတယ်ပြီးတော့မြန်မာနိုင်ငံကနေပြီးတိုင်းရင်းသားအကုန်လုံးသိအောင်မြန်မာလိုလည်းကျွန်တော်တို့သတင်းထုတ်ပြန်ပါတယ်တရော့တရားအချင်းတို့အင်္ဂလိပ်လိုနဲ့မြန်မာလိုကျွန်တော်တို့သတင်းထုတ်ဝေမှုကိုကျွန်တော်တို့နေတိုင်းကျွန်တော်တို့လုပ်ပါတယ်ရခိုင်လိုကတော့ကျွန်တော်တို့ RFA ရခိုင်စီစဉ်ကိုကျွန်တော်တို့ကတာဝန်ယူပြီးလုပ်ပါတယ်အဲ့ဒါကြောင့်တလင်းတွင်နေတိုင်းနေပြီးတော့ဒီ RFA ရခိုင်စီစဉ်ကိုကျွန်တော်တို့ဒီနေ့မှစင်ကာပူမိနစ်နဲ့ဆက်တော့ကျွန်တော်ပြင်ပါတယ်အခုဆိုရင် RFA ကဒီခံကျင်းနေတဲ့မှာရခိုင်ပြည်သူလူထုတွေအများကြီးမှတ်ထားမဲ့ပြည်ထောင်နာဒီရေရုပ်ကလေးရှိနေပါတယ
်။ဒီလက်တရားစတဲ့မြန်မာပိုင်းအစီအစဉ်ကတော်ဆက်တယ်။ရခိုင်အစီအစဉ်ကတော်တော်နဲ့ဆောင်းပါတိကိုတော်ပြပြနေပါရယ်။အေပက်အစီအစဉ်မှာအစီအစဉ်မှုအဖိုင်ကို
နေရင်းစရာသတင်းဌာနဟာ Arkan Post သတင်းစာကိုလက်စင်ထုတ်ဝေပြီးရခိုင်ပြည်နယ်မှာအဓိကဖြန့်ဝေနေသလိုအင်တာနက်အွန်လိုင်းရုပ်မြင်သံကြားအစီအစဉ်ကိုလည်းတစ်ပတ်တစ်ကြိမ်ထုတ်လွှင့်ပေးနေတာအပါအဝင်အစီအစဉ်၅ခုလောက်တိုးချဲ့ဆောင်ရွက်နေတယ်လို့နေရင်းစရာသတင်းဌာနရဲ့အကြီးအကဲဦးခိုင်မြတ်ကျော်ကပြောပြပါတယ
်။ကျွန်တော်တို့ကိုတော်တော်အားထားတာကိုတွေ့ရပါတယ်။ကျွန်တော်တို့ပြည်သူတွေစီရသေးတဲ့စာရယ်ပြည်သူတွေစီကအတုံးစားတဲ့စာရယ်လည်းအများကြီးရပါတယ်။ဒီဥမာဟိုတနေ့တနေ့ကိုဆိုရင်ကျွန်တော်တို့ကဒီထောင်ရှိပြီးလို့ကျွန်တော်တို့ WhatsApp ကိုလာကြည့်တာရှိပါတယ်။လွန်ခဲ့တဲ့လကဆိုရင်တပိန်းကျော်တပိန်းလေးတောင်းပြီးကျွန်တော်တို့ WhatsApp ကိုလာကြည့်ပါတယ်။လဆိုင်လဆိုင်ကျွန်တော်တို့ဟာသင်းကျော်ပြီးတော့ကျွန်တော်တို့ WhatsApp ကိုတက်ခံရတဲ့အတွက်ဒီလူတွေအများကြီးရဲ့အရင်ရှိတဲ့မှုကိုကျွန်တော်တို့ရရှိတယ်လို့ကျွန်တော်တို့သိရပါတယ်။ပြီးတော့ပြည်တွင်းထဲမှာလည်းမင်းသားသတင်းဌာနကိုလူတွေတော်တော်များများတီးပြီးတော့သတင်းတွေပို့တာတော့သူတို့ဒီပြည်တွင်းမှာဖြစ်နေတဲ့အကြောင်းအရာတွေကိုဒါကတစ်ရင်း email တစ်ရင်းပို့တာတွေလည်းအများကြီးကျွန်တော်လက်ခံရှိပါတယ်
။နေရင်းသားသတင်းဌာနဟာဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာအခြေစိုက်ပြီးမြန်မာနယ်စပ်ကောက်ဆက်ပစားနဲ့ တက်နက်မျိုးတွေမှာရုံးဝဲတွေဖွင့်လက်ခါတရင်တွေရယူတည်ပြနေတာပါလမ်းဘက်ဆက်သွယ်ရေးခက်ခဲပြီးဝေးလံတီခေါင်းနဲ့ရခိုင်ဒေသကတရင်တွေကိုနေရင်းစားတရင်ဌာနထူထောင်ပြီးဖော်ထုတ်တင်ပြလာနိုင်ခဲ့တဲ့အောင်မြင်မှုတွေပေါ်ဂုံယူပီတိဖြစ်မိတဲ့အကြောင်းဥခိုင်မြတ်ကျော်ကပြောပြပါတယ
်အကြီးအကျယ်ရခိုင်ဒေသဆိုတာကတော့လမ်းဘက်ဆက်သွယ်လက်တာခက်ခဲပါတယ်ဒီခိုင်မင်းကုတ်တင်းတဲ့ပညာရမလေးတို့တို့ကိုနောက်ကျတဲ့အနေထားမျိုးမှာရှိနေတယ်ပေါ့လေအဲဒီလိုဒေတာတစ်ခုကသတင်းတွေကိုနိုင်ငံတကာကသိအောင်ကျွန်တော်တို့လုပ်ပေးနိုင်တယ်ပြီးတော့မြန်မာနိုင်ငံကနေပြီးတော့ဒီမြန်မာနိုင်ငံသူနိုင်ငံသားတွေသိအောင်ကျွန်တော်လုပ်နိုင်တယ်ဆိုတော့အဲဒီလိုပုံမှန်တော့ကျွန်တော်တို့အများကြီးကိုမြင်ပါတယ်ဘာလို့လဲဆိုတော့အဲဒီသတင်းဌာနတစ်ခုမရှိဘူးဆိုရင်ရခိုင်ပြည်နယ်ထဲမှာဘာတွေဖြစ်နေတယ်ဆိုတာကိုဒီနိုင်ငံတကာလည်းသိနိုင်မှာမဟုတ်တယ်လို့မြန်မာပြည်သူကသားတွေလည်းသိနိုင်မှာမဟုတ်ပါဘူးအဲ့တော့အခုလိုတင်းဌာနတစ်ခုပေါ်လာတဲ့အတွက်အဲ့လိုဒင်းတွေကိုနေ့စဉ်လုပ်နိုင်တဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံထဲမှာဘာတွေဖြစ်နေတယ်ဆိုတာကိုကျွန်တော်တင်ပြနိုင်တဲ့အတွက်ကျွန်တော်တို့ကတော့ဝမ်းသာမှုပါတယ
်ရခိုင်ပြည်သူတွေလွတ်လပ်ခွင့်တွေရရှိလာတဲ့အခါအကောင့်တွေပေါ်ဖို့စိတ်ကူးထားတဲ့အန်တီမာရီမန်ဂျက်တခုကိုလည်းသူကဒီလိုဖွင့်ဟပြောပြပါတယ
်ဒီရခိုင်ပြည်နယ်ဆိုတော့တော့လူဦးရေ30,000လောက်ရှိပါတယ်လေကျွန်တော်ရခိုင်ပြည်နယ်ထဲမှာအခုတည်းကရခိုင်ပြည်သူလူထုကိုပေါ်စားပြုတဲ့တည်င်းစာဆိုတာလည်းမရှိသေးပါဘူး TV program ဆိုတာလည်းမရှိသေးပါဘူးပြီးတော့တည်င်းဌာနဆိုတာလည်းမရှိသေးပါဘူးအဲဒီတော့ဒီဗမာပြည်ဒီမိုကရေစီပေါ်ပေါ်လာတဲ့အခါမှာလည်းကျွန်တော်တို့ကနေပြီးတော့ပြည်တွင်းထဲကိုသွားပြီးတော့တည်င်းဌာနတခုဖြစ်အောင်ထူထောင်မယ်တည်င်းစာတွေထုတ်မယ်ဆိုတော့ကျွန်တော်တို့မှာအန်တီမာရီမန်ဂျက်တွေရှိပါတယ်
ရင်းစရာလွတ်လပ်သောရခိုင်သတင်းဌာနအကြီးအကဲဦးခိုင်မြတ်ကျော်ရဲ့အတွေ့အမြင်တချို့ကိုကောက်နှုတ်တင်ဆက်ခဲ့တာပါအခုတစ်ပတ်သူတွေ့သူမြင်အစီအစဉ်ကိုလည်းဒီမှာရနာလိုက်ပြစီနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ